ဇွန်လ 19 ရက်နေ့ကမန္တလေးတိုင်းငဇွန်မြို့နယ်ကံမရွာနီစစ်တပ်ကပစ်ခတ်မှုကြောင့်ဝင်းနိမိတ်တိုင်းကျောင်းတိုင်ဆရာတော်ပြန်လွန်တော်မူခဲ့တဲ့အဖြစ်ကိုတီးခန့်ခွင့်လွှတ်ကြဖို့အတွက်တီတကူဆရာတော်ကြီးကတိုက်တွန်းလိုက်ပါတယ်ဝင်းနိမိတ်တိုင်းကျောင်းတိုင်းကျောင်းတိုက်ကိုရွှေကျင်သာသနာပိုင်တီတကူဆရာတော်ကြီးကဒီကနေ့တွားရောက်ခဲ့ပြီးတော့အခုလိုပဲမိန့်ကြားခဲ့တာပါ
အပြည့်ရဲ့စီကတည်တဲ့မှုယူနီယံယူနိုက်တက်ဆိုတဲ့ဒီလူပုဂ္ဂိုလ်တွေပဲအပြည့်ပဲဒီခါတော့ဘုရားပါဗျာဒီခွဲလို့တော့ဘုရားသုံးတာမေးပြောက်တော့ဘုရားပြန်ပြေလို့မရတော့ဒီအမှားဆုံးတရားမှားတယ်ဒီအမှားဝိရောဓကံကံတွေကအပြည့်ပြည့်မရောက်တတ်ပြီးတော့လည်းမှာပါပြီဒိက္ခာရင်ခွဲလို့ချင်းမေးပြောက်ချင်းဖြစ်တဲ့ဆိုတာကိုလည်းသူကဥပမာတွေပေးပြီးတော့မိန့်ကြားခဲ့ပါတယ် သူအနေနဲ့ဆွစ်ဇာလန်နိုင်ငံမှာစေကူဖို့သွားမှာဖြစ်တဲ့အတွက်29ရက်နေ့မှာကျင်းပမယ်ဝင်းနိမိတ်တိုင်ဆရာတော်ရဲ့ဇာပနအခမ်းအနားကိုတက်နိုင်မှာမဟုတ်ဘူးလို့လည်းအသိပေးခဲ့ပါတယ်။အဲဒီနေ့ကဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လုံခြုံရေးအခြေအနေတွေရှုပ်ထွေးနေစဉ်မှာကားတစ်စင်းကိုပြစ်ခတ်မိခဲ့တယ်လို့သာပြောထ ။ဘကုမျိုးကအထင်ကရစသင်တိုက်ကြီးဖြစ်တဲ့ဝင်းနိမိတ်တာယုံကျောင်းနိုင်ဆရာတော်ဗဒ္ဒန္တာမုဏ္ဏိန္ဒာပြီးဝင်တာဟာရွှေကျင်နိသာသနာလုံးဆိုင်ရာဘိုးအလုံးမှုဆောင်ဆရာတော်တစ်ပါးဖြစ်ပါတယ်။တိပိကရရွေးချယ်ရေးစာမေးပွဲတွေအပါအဝင်မြန်မာနိုင်ငံအနေနဲ့အရရက်ကတန်ခါစာမေးပွဲတွေအတွက်စာချစာတင်ပေးနေတဲ့ဆရာတော်ကြီးတစ်ပါးအဖြစ်ယဟန်တန်ဃာတို့ကြားမှာလည်းထင်ရှားလာပါတယ်။ဆရာတော်ကြီးရဲ့ယုတ်ကလတ်တော်ကိုကိုယ့်ရဲ့ကြာအပူဇော်ခံထားရှိမှာဖြစ်ပြီးတော့ဇွန်လ29ရက်နေ့မှာဇာပနအခမ်းအနားနဲ့မိသူကျူမှာဖြစ်တယ်လို့ဇာပနစီစဉ်တဲ့ဆရာတော်တွေကမိန့်ကြားထားပါတယ်ရှင်။